ကရင်ပြည်နယ်ရင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေပြီးစစ်ကောင်စီဘက်ကစစ်ကြောင်းတွေနဲ့ထိုးစစ်ဆင်နေတဲ့အတွက်၄ GB ဒေတာပါဝင်ခြေရွာပေါင်း900လောက်ကစစ်ဘေးဆောင်တွေဟာနေရာမပြန်နိုင်ကြတဲ့အပြင်တောင်ရင်မြေနီးမြန်မာဘက်ချမ်းတောင်ရင်မြေတလျှောက်ဒေးလွန်မဲ့ထင်းတဲ့နေရာတွေကိုအကျဉ်းချုပ်ထွက်ပြေးပြောင်းရွှေ့နေကြပါတယ်။လက်ရှိမှာတော့စစ်ဘေးဆောင်ဥယျာဉ်ဟာမြောက်ဝေချိန်နဲ့မှအများဆုံးပါဒုက္ခသည်တွေဟာထိုင်းတဲ့ချမ်းမှာတဲ့မြန်မာဘက်ချမ်းတောင်ရင်မြေတလျှောက်မှာခိုးလုံနေပြီးထိုးစစ်ဆင်လာတဲ့ဒေးလွန်မဲ့ထင်းတဲ့နေရာပြောင်းရွှေ့နေရတယ်လို့စစ်ဘေးဆောင်ဒုက္ခသည်တွေအခုကြီးပေးနေသူတူကဒေဝေကိုပြောပါတယ်
။ဒီဘက်ဒီ network ကလေးကဒုက္ခသည်စုစုပေါင်း1,300လောက်ကျန်နေပေါ့နော်။ဒါ network ကဒုက္ခကျန်းမာရမှာလည်းရှိနေတာကျွန်တော်သိရတယ်အခုကပြင်လာတာအဲကြောက်ခတ်နဲ့ဒီကလို့မှအများကြီးဖြစ်နေမှာဆိုတော့သူကတော့ဒီကလေးကရွာပြန်လို့မရဘူးပတ်ကင်းသေးလာတာကြတော့အဲအရင်ကနေလက်ပေါ်နေလက်ပါမြေဘလူးဘလူးဘလူးကနေရောအဲစစ်တပ်ကပြင်လာတာကြောက်ခတ်ကြောက်ခတ်လည်းဒီကလို့မှတရှိအများကြီးပဲအဲ့လိုဖြစ်နေတော့စစ်တပ်ကထိုးပြီးတော့သူကတဖြည်းဖြည်းချုပ်သွားလိုက်အဲ့လိုမျိုးပေါ့ဟိုရှိရှိရှိသွားတယ်ဆက်လာကျင်တော့ကျွန်တော်တောင်းကြော်ခံလို့ရှိတယ်ဆိုတော့ဒီကလေးကဟိုပြည်ပြည်ပြင်းနေတာ
အောက်ဆောင်နေမှာတော့အသက်82နှစ်ရွယ်အဖိုးကိုသူဆစ်ဆောင်ပြေလွန်ရဆုံးပါခဲ့ရတယ်လို့ပြောပါတယ်။ကျင်းမျိုးသားလူမျိုးရေးတပ်ပါဝင်ကျင်းမျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာဒီဇင်ဘာ15ရက်ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။